Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇူလိုင်လ20ရက်ကြာသပတေးနေ့ညနေ6:00ခွဲကနေ9:00 AM VOE season 2ကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညနေခင်း season 2တာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ရုရှားနဲ့ဆက်နွယ်မှုရှိမရှိအထူးစုံစမ်းစစ်ဆေးမှုတွေမှာမိသားစုရဲ့ဗန်ဒါရေးကိစ္စတွေကစစ်ဆေးလာမယ်ဆိုရင်လက်ခံမှာမဟုတ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။စီးရီးယားတိုက်ခိုက်သဘုံတွေကိုလက်နက်တပ်ဆင်လေ့ကျင့်ပေးနေတဲ့ CIA ရဲ့အစီအစဉ်တွေကိုရပ်ဆိုင်းဖို့အမေရိကန်ဆွေးရကဆုံးဖြတ်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့သူကြီးညာပြေးသွားမှာပါ
။အခုညနေခင်းသတင်းဆောင်မတွေမှာတော့ပြင်သစ်သမ္မတမက်ခရွန်အစိုးရတကကာကွယ်ရေးအသုံးစရိတ်ကိုရှော့ချလိုက်တဲ့အတွက်စစ်တပ်အကြီးအကဲပို့ချုပ်ကြီးတဦးယာရုကနှုတ်ထွက်သွားပါတယ်။
But it also shows, and I'm sure that's his intention, that he's serious about making cuts, about bringing...
Europa ပြည်ပြင်ပြောင်းလဲရေးသူတည်တနာဌာနကဆိုဖီယာရဲ့ပြောကြားချက်နဲ့တူနာဆင်ကြမှာပါ။ American သမ္မတ Donald Trump ရဲ့အစိုးရတက်တန်း6လအတွင်းအရင်သမ္မတရဲ့နိုင်ငံခြားရေးမူဝါဒတွေမှာဘလို့ပြောင်းလဲတွေလုပ်နေတယ်လဲဆိုတာနဲ့အတူမြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်နဲ့နိုင်ငံခြားသတင်းတောက်တွေဝင်ရောက်သတင်းယူခွင့်ပေးရမှာဒေသခံတွေရဲ့လုံခြုံရေးအခြေအနေနဲ့အစိုးရအတွက်အလုပ်လုပ်နေသူတွေအသက်ခံရမယ့်အရေးစိုးရိမ်နေကြတဲ့အခြေအနေလူကုန်ကူးမှုတပ်ဖြတ်ရေးမှာထိုင်းနိုင်ငံကစစ်ဖက်ဆိုင်ရာအကြီးအကဲပါဝင်လူပေါင်း60ကျော်ကိုထောက်ထားနှိရှေတွေချမှတ်ခံရပြီးမြေတကယ်ကျူးလွန်သူတွေလွတ်မြောက်နေစေဆိုတဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ကြရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြေညာပေးပါမယ်ရှင
်ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်စစ်ပတ်မှုနဲ့သူ့ရဲ့မဲဆော်ဝဲတာဝန်ရှိသူတွေကြားဆက်နွယ်မှုရှိမရှိအထူးစုံစမ်းစစ်ဆေးမှုတွေမှာသူ့မိသားစုရဲ့ဗန်ဒါရေးကိစ္စတွေလို့မဆိုင်တာတွေကိုပါစစ်ဆေးလာမယ်ဆိုရင်တော့ဒါကဘောင်ကျော်တဲ့လုပ်ရက်အဖြစ်လက်ခံနိုင်မှာမဟုတ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကနယူးယောက်တိုင်းစ်သတင်းစာကိုပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံတွင်ဖြည့်ချားချက်တွေကိုမနေ့နောက်မိုင်းကစာသားနဲ့ထုတ်ပြန်ရမှာတော့ရုရှားနိုင်ငံကဝင်ခွင့်တစုံတရာရနေတာမရှိတဲ့အကြောင်းနဲ့စီးပွားပတ်ဆက်လုပ်ကိုင်နေတာမျိုးလည်းမရှိတဲ့အကြောင်းသမ္မတထရန့်ကပြောဆိုခဲ့တာပါ။ကိစ္စရပေါင်းများစွာပါဝင်တဲ့မြန်မာနိုင်ငံတွင်ရုရှားရဲ့စုံစမ်းစစ်ဆေးမှုတွေမှာဘေးထွက်နေဖို့ရှင်းနေချုပ်ဂျက်ဆက်ရှင်ဆုံးဖြတ်ခဲ့တဲ့အပေါ်မနေ့မျိုးတဲ့သဘောထားကိုလည်းပြောဆိုခဲ့ပါတယ်။စုံစမ်းစစ်ဆေးမှုတွေကနေထွက်ပြေးဖို့မသင့်တယ်လို့ဒီလိုလုပ်မယ်ဆိုရင်လည်းအစကတည်းကဒီတာဝန်ကိုမယူသင့်ဘူးလို့လည်းပြောဆိုခဲ့တာပါ။မြန်မာနိုင်ငံတွင်မှာပဲမီလာထဲမှာယာရုကဖန်ရှားခံရတဲ့ပြည်သူစုံစမ်းစစ်ဆေးရေးဘီရို FBI ညွှန်ကြားရေးမှူးဟောင်း James Comey အတိမပြည့်နိုင်တဲ့သတင်းချက်လက်တွေပါဝင်တဲ့လို့ file တစ်ခုကိုပြတ်တက်ခဲ့ပြီးသူနဲ့အားပြိုင်မှုကြိုးစားခဲ့တဲ့သဘောမျိုးလေသမ္မတ Trump ကပြောဆိုခဲ့ပါတယ် FBI ကြီးကဲဟောင်းရဲ့ဇွန်လတဲ့ထက်လွတ်တော်ရှေ့မှောက်ထွက်ဆိုချက်ထဲမှာတော့လို့ file နဲ့ပတ်သက်လို့သတင်းမီဒီယာတွေကပေါ်ပြဖို့ရှိနေတဲ့အတွက်ထောက်လှမ်းရေးအသိုင်းအဝိုင်းအနေနဲ့ရွေးကောက်ခံသမ္မတဖြစ်သူကိုအတိမပြည့်ပဲထိန်ချမထားတယ်မူလို့ယူဆတာကြောင့်ပြတ်တက်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ရှင်းနေချက်ဆက်ရှင်းရုရှားအရေးစုံစမ်းမှုတွေကနေဘေးထွက်ပေးခဲ့ပြီးတဲ့နောက်သူစားတောင်းယူခဲ့တဲ့ဒုတိယရှင်းနေချက်ရော့ဒ်ရိုဇန်စတိုင်းကတော့ရုရှားအရေးအထူးစုံစမ်းရေးမှူးဖြစ် FBI ညွှန်ကြားရေးမှူးဟောင်းရောဘတ်မူလာကိုခန့်အပ်ခဲ့တာပါ။သမ္မတထရန့်ကတော့သူ့အနေနဲ့ရုရှားနဲ့ဆက်နွယ်မှုရှိတယ်လို့တစုံတရာအမှားအယွင်းလုပ်မိတာမရှိတဲ့အတွက်အထူးစုံစမ်းစစ်ဆေးရေးမှူးခန့်အပ်ဖို့မတင်ဘူးလို့လည်း New York Times သတင်းစာနဲ့မြန်မာနိုင်ငံအတွင်းပြောဆိုခဲ့ပါတယ်။
ဒီလအစောပိုင်းကကျင်းပခဲ့တဲ့ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံ20ရဲ့ G20 အစည်းအဝေးရဲ့ညစာစားပွဲတစ်ခုအတွင်းအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့နှစ်ဦးဆွေးနွေးပြောဆိုမှုအသေးစိတ်အချက်အလက်တွေကိုထုတ်ပြန်ဖို့အမေရိကန်သမ္မတအိမ်ပြူရောကညှင်းဆိုလိုက်ပါတယ်။နှစ်နိုင်ငံခေါင်းဆောင်တွေဆွေးနွေးတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးမနေ့ဗုဒ္ဓနေ့ကသတင်းတောက်တွေကမေးမြန်းတာမှာအိမ်ပြူရောပြောခွင့်ရဆာရာဟတ်ကပီဆန်ဒါစ်ကမိတ်ဆုံညစာစားပွဲမှာထုံးစံအတိုင်းတွေ့ဆုံမှုသာဖြစ်တယ်လို့ဖြေကြားခဲ့ပါတယ်။ကောင်းဆောင်တို့ရဲ့တွေ့ဆုံမှုနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုတွင်းမှာပထမဆုံးသိရှိခဲ့ရတဲ့အင်ကာနေတုံးကသတင်းထောက်တွေကိုအင်ပီရောပြောခွင့်ရဆန်ဒါစ်ကပြောဆိုခဲ့တာမှာတော့ညစာစားပွဲခမ်းမကျဲကြီးထဲမှာညစာတက်ခင်းချင်းနိုင်ငံကောင်းဆောင်နှစ်သားစဉ်ကျော်နဲ့သူတို့ရဲ့စကားပြန်တွေရှိနေတဲ့အချိန်လူမြင်ကွင်းမှာသမ္မတနှစ်ဦးတို့ဆွေးနွေးမှုကိုတီးသန့်တွေ့ဆုံဆွေးနွေးမှုအဖြစ်ဖော်ပြနေကြတာကလွဲမှားနေတယ်လို့ပြောဆိုခဲ့တာပါဒါပေမဲ့လည်းတန်တမာဟောင်းနေနိုင်ငံရေးသုံးသပ်သူတွေဒီမိုကရက်လွှတ်တော်အမတ်တွေကတော့အမေရိကန်နဲ့ရုရှားသမ္မတနှစ်ဦးတို့ရဲ့ဒုတိယအကြိမ်တွေ့ဆုံမှုဟာပုံမှန်မဟုတ်ဘူးလို့မနေ့ပုတ်ထူးနေ့မှာထပ်ပြီးတော့သုံးသပ်ပြောဆိုကြပါတယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မနေ့တုန်းကတွေ့ဆုံခဲ့ပြီးတဲ့နောက်ကျန်းမာရေးဆက်ရှောက်မှုဥပဒေကိုပြင်ဆင်နိုင်မယ့်ယုံကြည်ချက်တွေအားကောင်းလာခဲ့ကြောင်း Republican လွှတ်တော်ကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။သမ္မတထရန့်ကတော့သမ္မတဟောင်းဘရက်အိုဘားမားလက်ထက်မှာပြဋ္ဌာန်းထားတဲ့ဥပဒေကိုမပယ်ဖျက်နိုင်ရင်ဩဂုတ်လလွှတ်တော်ရန်နာမယ့်အစီအစဉ်ကိုဖျက်ဖို့တိုက်တွန်းထားတာပါ။ Republican Party တွင်ကသဘောထားပြင်းထန်သူတွေနဲ့အလက်အလက်သဘောထားရှိသူတွေကြားကွဲလွဲမှုတွေကြောင့်ကျန်းမာရေးဆက်ရှောက်မှုဥပဒေကိုဒုတိယတစ်ကြိမ်ပြင်ဆင်ဖို့ကြိုးပမ်းမှုတွေပြပြားခဲ့ပြီးနှစ်ရက်ကြာမနေ့တုန်းကအိမ်ပြည်တော်မှာနေ့လယ်စာတက်ခင်းပြီး Republican ထက်လွှတ်တော် Martin နဲ့တွေ့ဆုံရမှာကျမ်းမာရေးအာမခံအစီအစဉ်တည်းရဲ့မရမချင်းလွှတ်တော်ကိုမနာတဲ့အကြောင်းသမ္မတကပြောဆိုထားတာဖြစ်ပါတယ်။ Texas ပြည်နယ်ထက်လွှတ်တော်မှ John Cronin ကတော့သဘောထားကိုလဲမှုတွေရောပါလာနေပြီးလက်ရှိဥပဒေကိုဖျက်သိမ်းအောင်တက်တက်မဟုတ်ပဲအစားထိုးဖို့အတွက်ကိုပါမဲခွန်းနိုင်မယ့်အလားအလာတွေရှိနေတဲ့အကြောင်းအင်ပီရိုကတွေ့ဆုံမှုပြီးပြောဆိုလိုက်တာပါ။ Obama ကဲလို့လူတီများတဲ့နွမ်းပါသူတွေအတွက်ဖုန်းနှုန်းတက်တာတဲ့ကျမ်းမာရေးအာမခံဆက်ရှောက်မှုအစီအစဉ်ကိုပယ်ဖျက်ပြီးဥပဒေသင့်တဲ့အစားထိုးဖို့မဲဆန္ဒရှင်တွေကို9နှစ်လုံးလုံးဂရုပေးတဲ့အတိုင်းဖြစ်အောင်လုပ်ဖို့လဲသမ္မတ Trump ကRepublican လွှတ်တော်အမတ်တွေကိုတိုက်တွန်းခဲ့ပါတယ်။တနစစ်ပြည်နယ်ထက်လွှတ်တော်မှ Bob Corker ကတော့သမ္မတနဲ့တွေ့ဆုံမှုကြောင့်အဖြစ်တစ်ခုထွက်အောင်ကြိုးစားဖို့အရှိန်အဟုန်တွေပိုအားကောင်းလာတယ်လို့လည်းတွေ့ဆုံမှုပြီးမှပြောဆိုခဲ့တာပါ
။ American ထက်လွှတ်တော်အမတ် John McCain မှာအုံနောက်ကင်ဆာဖြစ်နေတာကိုစစ်ဆေးတွေ့ရှိကြောင်း Phoenix မြို့က Mayo Clinic ဆေးရုံကမနေ့ဗုဒ္ဓဟူးနေ့မှာပြောဆိုပါတယ်။Arizona ပြည်နယ်ရဲ့ Republican ထက်လွှတ်တော်အမတ်အသက်80အရွယ် John McCain ရဲ့ဘဲဘက်မျက်လုံးပေါ်က5စင်တီမီတာရှိတဲ့သွေးကဲတစ်ခုကိုပြီးခဲ့တဲ့သတင်းဘက်ကခွဲစိတ်ဖယ်ရှားတာမှကင်ဆာအကျိတ်ကိုတွေ့ခဲ့တာဖြစ်ပါတယ်။အထက်လွှတ်တော်အမတ် McCain ရဲ့ရုံးကထုတ်တဲ့ကြေညာချက်မှာတော့လွှတ်တော်အမတ်ဟာခွဲစိတ်ကုသမှုခံယူထားရကနေပြန်လည်ကျန်းမာလာနေပြီးသူ့ရဲ့အခန့်ကျန်းမာရေးကလည်းအားရစရာကောင်းပါတယ်လို့သူ့ရဲ့ဆရာဝန်ရဲ့ပြောဆိုချက်ကိုကိုကဖော်ပြပါတယ်။အထက်လွှတ်တော်ကိုဘယ်ချိန်ပြန်တက်နိုင်မလဲဆိုတာကိုတော့စေယုံကသူ့ကိုစောင့်ရှောက်မှုပေးနေတဲ့အဖွဲ့နဲ့ဆွေးနွေးပြီးထုတ်ပြန်သွားမှာဖြစ်တယ်လို့ပြောဆိုထားပါတယ်။အထက်လွှတ်တော်မှာနှစ်ပေါင်း30ကြာတာဝန်ထမ်းဆောင်နေသူဗီယန်နမ်စစ်ပြန်ဂျွန်မက်ကိန်းနဲ့သူ့ရဲ့မိသားစုကတော့နောက်ထပ်ကုသရေးနည်းလမ်းတွေကိုစဉ်းစားသုံးသပ်နေပါတယ်။ကင်ဆာဆေးသွင်းကုသမှုကီမိုသီရဖီနဲ့ဓာတ်ရောင်ခြည်သုံးကုသမှုနှစ်ခုကိုပေါင်းစပ်ကုသမှုအပါအဝင်အများစုအသုံးပြုကြတဲ့ကုသရေးနည်းလမ်းတွေကိုစဉ်းစားသုံးသပ်နေကြတာဖြစ်ပါတယ်ရှင်။
ဒီအမေရိကန်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ18 kHz 10683လိုင်းနိုမီတာ19 kHz 15565လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဝမေကန်တံမြန်မာပိုင်းစီစဉ်ရဲ့ကြာသပင်းနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။စီးရီးယားတပ်ခံတပုံးတွေကိုလက်နက်တပ်ဆင်လက်ချင်ပေးနေတဲ့အမေရိကန်ဘူထောင်းလိုင်းအေဂျင်စီ CIA ရဲ့အစီအစဉ်တွေကိုရပ်ဆိုင်းဖို့သမ္မတဒေါ်နယ်ထရန့်ကဆုံးဖြတ်လိုက်ပါတယ်။အမေရိကန်မျိုးသားလွန်ကြုံရေးအချံပေး HM McMaster CIA ညွှန်ကြားမှု Mike Pompeo နဲ့တွေ့ဆုံဆွေးနွေးပြီးလွန်ခဲ့တဲ့ဒလလောက်ကလေးကဆုံးဖြတ်ချက်ချထားတာဖြစ်တဲ့အကြောင်းလဲအမေရိကန်ဆူရတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။ဒီကိစ္စနဲ့ပတ်သက်လို့မနေ့တုန်းကသမ္မတအင်ပြူရောသတင်းစာရှင်းလင်းပွဲအတွင်းမင်းမြန်ရမှာတော့ပြောခွင့်ရသူ Sarah Huckabee Sanders ကဖြေကြားဖို့ညှင်းဆန်ခဲ့ပါတယ်။ CIA ရဲ့အစီအစဉ်ကိုတော့ Syria သမ္မတ Bashar al-Assad ဆူရကိုစန့်ကျင်တိုက်ခတ်နေတဲ့အလယ်လက်ဝါဒီသဘုံတွေကိုအားပေးဖို့နဲ့ပြည်တွင်းစစ်ဆုံးသက်ရေး Syria ဆူရကိုဖိအားပေးဖို့ရည်ရွယ်ပြီးသမ္မတဟောင်း Barack Obama လက်ထက်2013ခုနှစ်မှာစတင်ခဲ့တာပါ။ဒါပေမဲ့လည်းစတင်ချိန်ကလေးကအစီအစဉ်ရဲ့ထိရောက်မှုတွေပေါ်မေးခွန်းတွေထွက်ပေါ်ခဲ့တယ်လို့ American ကပေးတဲ့လက်နက်တွေစစ်သွေးကြွရည်လက်ထက်ရောက်ကုန်မှာစိုးရိမ်မှုတွေလည်းရှိခဲ့ပါတယ်။အမေရိကန်တာဝန်ရှိသူတွေကတော့သမ္မတ Trump ရဲ့ဆုံးဖြတ်ချက်ဟာ2015ခုနှစ်နောက်ပိုင်းကစလို့စီးရီးယားသမ္မတဘက်ကဝင်တိုက်ပင်းနေတဲ့ရုရှားနဲ့ဆက်ဆံရေးတိုးတက်လာစေဖို့အစိုးရရဲ့ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းဖြစ်ကြောင်းပြောဆိုခဲ့ကြတာပါ
။ Islamic အစိုးရ IS အကြမ်းဖက်ဝါဒီအဖွဲ့နောက် Iran အစိုးရပံ့ပိုးတဲ့အကြမ်းဖက်ဝါဒါဆွဲအဖွဲ့အစည်း network တွေကိုချေမှုန်းနိုင်ရေးဆောင်ရွက်ချက်တွေကဒီအဖွဲ့တွေကိုအာရော့သွားအောင်ထိတိယောက်ယောက်မလုပ်နိုင်ခဲ့ပေမဲ့လို့လဲပြီးခဲ့တဲ့နှစ်အတွင်းအကြမ်းဖက်ဝါဒါဆွဲတိုက်ခိုက်မှုတွေဒီတိုက်ခိုက်မှုတွေနဲ့ဆက်နွယ်သေးဆုံးရမှုတွေရောကြခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့နှစ်စဉ်ထုတ်ပြန်နေကြကမ္ဘာတဝန်းအကြမ်းဖက်ဝါဒဆိုင်ရာအစီရင်ခံစာမှာ 2015-2016 ခုနှစ်အတွင်းကမ္ဘာတလောအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှု900ခန့်လုံးကျဆင်းခဲ့ပြီးသေဆုံးမှုက1300ခန့်လုံးရောကျသွားတယ်လို့ဖော်ပြပါတယ်။ဒါပေမဲ့2016ခုနှစ်အတွင်းကမ္ဘာတလောအကြမ်းဖက်ဝါဒီအဖွဲ့အစည်းတွေထဲမှာအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကအားအကောင်းဆုံးအဖွဲ့အဖြစ်ရှိနေစေဖြစ်ပြီး2015ခုနှစ်နဲ့နှိုင်းယှဉ်ရင်2016ခုနှစ်မှာအီရတ်နိုင်ငံတွင် IS တို့ရဲ့တိုက်ခတ်မှုက20ရာခိုင်နှုန်းတိုးလာတယ်လို့အမေရိကန်တာဝန်ရှိသူတွေကသတိပေးပြောဆိုပါတယ်ရှင်။
ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကကာစီနိုလောင်းကစားရုံတစ်ခုမှာစင်ကာပူနိုင်ငံသူအမျိုးသမီးတစ်ဦးကိုဖမ်းဆီးပြန်ပေးဆွဲမှုမှာတန်တရားရှိသူတွေဖြစ်တရုတ်နဲ့မလေးရှားနိုင်ငံသား40ကျော်ပါဝင်တဲ့အုပ်စုတစုကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဒင်းလာနေကပြန်ပေးဆွဲဖမ်းဆီးခံခဲ့ရတဲ့စင်ကာပူနိုင်ငံသူအမျိုးသမီးကိုတော့မနီလာမြို့တော်ကတက်ကန်တစ်ခုမှာချုပ်နှောင်ထားပြီးပြန်ပေးသမားတွေကရိုင်းနှက်ခဲ့တယ်လို့ပြန်ပေးငွေ$38,000တောင်းခံခဲ့ကြတာပါ။ပြန်ပေးဆွဲခံခဲ့ရတဲ့အမျိုးသမီးကိုတော့နောက်တစ်နေ့မှာပဲကယ်တင်နိုင်ခဲ့တဲ့အကြောင်းအနာမနီကပြောပါတယ်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်တဲ့သူတွေဟာမနီလာမြို့တော်ကလောင်းစားရုံတွေကိုလာကြတဲ့နိုင်ငံခြားသားတွေတွေကိုပြစ်မှတ်ထားလို့ရှိတဲ့ရာဇဝတ်ကိုင်းဝင်တွေဖြစ်နိုင်တယ်လို့လည်းယူဆနေကြတာပါပြန်ပေးဆွဲခံရသူအသက်48နှစ်အရွယ်စင်ကာပူနိုင်ငံသူဟာလောင်းစားရုံမှာအကြီးကျယ်ရှုံးနေချိန်အမျိုးသမီး3ယောက်နဲ့အမျိုးသား3ယောက်နဲ့အမျိုးသမီး2ယောက်ကမိတ်ဆွေဖွဲ့ပြီးပတ်စံချိခဲ့ကြောင်းလည်းရဲတပ်ဖွဲ့ကပြောပါတယ်နောက်ပိုင်းမှာတော့တခြားလောင်းစားရုံတစ်ခုကိုသွားဖို့စီယုံတင်းတင်းပြီးတကယ်တမ်းမှာတော့ဟိုတယ်ခန်းတစ်ခုကိုခေါ်သွားပြီးဗီဒီယိုရိုက်မိသားစုကိုပြန်ပင်းငွေတောင်းခဲ့တာလို့လည်းပြောဆိုခဲ့ကြပါတယ်
အသက်မပြည့်သေးတဲ့မိန်းကလေးငယ်တအူးနဲ့လိန်ဆက်ဆံမှုအပါအဝင်ပြစ်မှုဆိုင်ရာဆွဲချက်အများအပြားနဲ့ရင်ဆိုင်နေရတဲ့ထိုင်းဗုဒ္ဓဘာသာယဟန်တပါဖြစ်ခဲ့သူကိုအမေရိကန်ပြည်ထောင်စုကပြန်လည်လွှဲပြောင်းပေးလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကနေထိုင်းနိုင်ငံဘန်ကောက်မြို့တော်နိုင်ငံတကာလေဆိပ်ကိုဆက်ရောက်လာတဲ့ဝီရာပွန်ဆုကမွန်ကိုမနေ့ဗုဒ္ဓနေ့နောက်ပိုင်းမှာဖမ်းဆီးလိုက်ပါတယ်။2013ခုနှစ်ကကိုပိုင်လီယင်ပေါ်မှာနာမည်ကျော်တစိ့နေခါမျက်မှန်တက်ထိတ်တန့်ဖက်ရှင်တစိ့ဖြစ်တဲ့ Louis Vuitton လက်ဆွဲအိတ်နဲ့ဖုန်းတော်ကြီးဝီရာပွန်ဆုကပွန်ရဲ့ဗီဒီယိုတစ်ခုထွက်ပေါ်လာပြီးနောက်မှာတော့သူ့အပေါ်အများကအာရုံစိုက်ခဲ့ကြတာဖြစ်ပါတယ်။နောက်ပိုင်းစုံစမ်းစစ်ဆေးမှုတွေအတွင်းသူ့နာမည်နဲ့ဒေါ်လာသန်းနဲ့ချီပိုင်ဆိုင်မှုတွေကိုတွေ့ရှိပြီးနောက်မှာတော့ဖုန်းတော်ကြီးလူဝတ်လဲခဲ့ရတာဖြစ်ပါတယ်ရှင်။
ကြတာရင်းနဲ့ညနေပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်းကြီးထိုက်တို့ကြီးညာပေးခဲ့ကြတာပါရှင်အခုထုတ်လွှင့်ပေးမယ့်သတင်းလွှာတွေဆက်သွယ်ပေးမယ့်ချက်တွေကိုတော့နိုင်ငံတကာသတင်းလွှာနဲ့စာပါမယ်ပြင်သစ်စစ်တပ်အကြီးအကဲကအကာအကွယ်ရေးအသုံးစရရန်ပုံငွေလျှော့ချခံရတာနဲ့ပတ်သက်ပြီးသမ္မတအီမန်နျူရယ်မာခွန်နဲ့စကားပြောအခြေတင်ဖြစ်ပွားခဲ့ပြီးတဲ့နောက်နှုတ်ထွက်သွားပါတယ်ပြင်သစ်စစ်တပ်ကပြည်တွင်းပြည်ပကာကွယ်ရေးအတွက်တာဝန်ယူဖို့ဝတ္တရားရှိတဲ့တစ်ချိန်တည်းမှာပဲသမ္မတမက်ခရွန်အစိုးရတစ်နဲ့အသုံးစရရန်ပုံငွေစူးစမ်းပြီးစစ်စစ်ချိန်ဆနေရတာကြောင့်ဖိအားတွေနဲ့ရင်ဆိုင်နေရတယ်ဆိုတာကိုဒီစစ်တပ်အကြီးအကဲနှုတ်ထွက်မှုကပို့ပြီးတော့သိသာစေပါတယ်။လန်ဒန်မြို့ကနေသတင်းတောက် Henry Richwell က VOA အတွက်သတင်းပေးပို့ထားပါတယ်။ဒေါခင်စိုးဝင်းကပြောပြမှာပါရှင်
။ကောင်းပါပြီရှင်။စစ်တပ်အကြီးအကဲယာရုကနေနှုတ်ထွက်လိုက်တယ်ပြင်သစ်ဗိုလ်ချုပ်ကြီးပြည်ဒီဗီစ်ကဒီနှစ်အတွက်ကာကွယ်ရေးအသုံးစရာလျှော့ချမယ်ဆိုတဲ့အဆိုပြုချက်ဟာပြင်သစ်နိုင်ငံကိုအကာအကွယ်ပေးဖို့အတွက်သူမစွမ်းဆောင်ပေးနိုင်တော့ဘူးဆိုတဲ့အဓိပ္ပာယ်တက်ရောက်တယ်လို့သူ့ရဲ့ထုတ်ပြန်ချက်မှာဖော်ပြလိုက်ပါတယ်။ဒီရန်ပုံငွေလျှော့ချတဲ့ကိစ္စဟာသမ္မတမက်ခရွန်အစိုးရရဲ့လုတ်ပိုင်ခွင့်အာဏာကိုပထမဆုံးအကြိမ်စမ်းသပ်ခံရတာလည်းဖြစ်ပါတယ်လို့ဥရောပပြည်ပြင်ပြောင်းလဲရေးသုတေသနဌာန Center for European Reform ကSophia Bechka အခုလိုသုံးသပ်ပါတယ
် But it also shows and I'm sure that's his intention that
China မှာပဲသမ္မတမက်ခရွန်ကပြည်သစ်စီဝါရေးတိုးတက်အောင်ဥရောပနိုင်ငံတွေရဲ့သတ်မှတ်ချက်စံနှုန်းတွေနဲ့အတူတက်တုတ်ရအမိလိုက်နိုင်ဖို့ budget လျှော့ချတာတွေလုပ်ဖို့အလေးနဲ့ထားတယ်ဆိုရယ်သူ့ရဲ့ရွေးချက်ကိုပြသလိုက်တယ်ဆိုတာကတော့သိကြပါတယ
်သမ္မတမက်ခရွန်ကပြည်သစ်နိုင်ငံရဲ့ဒီနှစ်အတွက်အမျိုးသားလူငွေပြမှုကိုထိန်းချုပ်နိုင်ဖို့အတွက်2019ခုနှစ်ကာကွယ်ရေးအသုံးစရိတ်ကိုဒေါ်လာ100,000ဖြတ်တောက်စေလိုတာဖြစ်ပါတယ်။ဒါပေမဲ့2018ခုနှစ်နဲ့အဲ့ဒီနောက်ပိုင်းမှာစီးရေးအသုံးစရိတ်ကိုတိုးပြီးခွဲဝေချထားပေးပါမယ်လို့ကြေညာတဲ့အကြောင်းပြင်သစ်အစိုးရပြောခွင့်ရသူခရစ်စတော့ဖ်ကတ်စတနီကပြောပါတယ်
The President of the Republic reaffirmed
2025ခုနှစ်ကြာလို့ရှင်နိုင်ငံရဲ့ GDP ပြည်တွင်းအသက်တင်ထုတ်လုပ်မှုရဲ့200ခိုင်နှုန်းကိုကာကွယ်ရေးအသုံးစရိတ်အတွက်တိုးပေးဖို့သမ္မတကတာဝန်ခံတဲ့အကြောင်းထပ်လောင်းအာဘခံလိုက်ပါတယ်
NATO စစ်စာချုပ်အဖွဲ့မဟာမိတ်တွေအနေနဲ့ကာကွယ်ရေးအသုံးစရိတ်ကို GDP ရဲ့200ခိုင်နှုန်းသုံးစွဲဖို့တတ်မှတ်ချက်ကိုအမြန်ပြည့်မီအောင်ဖြည့်ဆည်းကြဖို့အတွက်သမ္မတထရမ့်အစိုးရကဖိအားပေးနေပါတယ်။တကယ်တော့ပြင်သစ်စစ်တပ်က NATO ရဲ့စစ်စင်ရေးအတော်များများမှာတာဝန်ယူထားတာဖြစ်ပါတယ်။ပြင်သစ်နိုင်ငံတော်ဝန်မြို့ကြီးတွေရဲ့လမ်းမတွေပေါ်မှာမကြခင်ကအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေဖြစ်ပွားပြီးတဲ့နောက်ပိုင်းလုံခြုံရေးအတွက်ပြင်သစ်တပ်ဖွဲ့ဝင်အင်အား9,500ခန့်ကိုတာဝန်ချထားပေးနေရပါတယ်။စီးရီးယားနဲ့အီရတ်နိုင်ငံက IS အကြမ်းဖက်အသေးခံတိုက်ခိုက်ရေးသမားတွေချေမှုန်းတဲ့စစ်စင်ရေးတွေမှာလည်းပြင်သစ်တပ်ဖွဲ့တွေပါဝင်ဆင်နွှဲနေတာဖြစ်ပါတယ်။အာဖရိကမြောက်ပိုင်းရှိအကြမ်းဖက်သမားတိုက်ဖြတ်ရေးတံပြန်စစ်စင်ရေးတွေမှာလည်းပြင်သစ်တပ်ဖွဲ့တွေကဥဆောင်နေပြီးတော့ဆာဟီးဒေသတကြောမှာပြင်သစ်တပ်ဖွဲ့အင်အား4,000ကအမာခံအဖြစ်အကာအကွယ်ပေးနေတာဖြစ်တယ်လို့ဆိုဖီယာဘက်ချ်ကထောက်ပြပါဗျာ
France's military activism of the recent years has led to the military being overstretched. The ability to be underfunded, so there is a need for investment there.
နေနေတဲ့ကြဲကြဲဝိုင်းနေရတဲ့သဘောပါပဲ
အာဖရိကတိုက်ကမာလီနိုင်ငံမှာဥရောပသမဂ္ဂရုံးရဲ့ဌာနေကိုယ်စားလှယ်ဖြစ်တဲ့ပြင်သစ်ဗိုလ်ချုပ်ကြီးဖွန်ဆာလကွန့်ကိုပြင်သစ်စစ်တပ်အကြီးအကဲဖြစ်သမ္မတမာခရွန်ကရွေးချယ်လိုက်ပါတယ်သမ္မတမာခရွန်သမ္မတတာဝန်ယူပြီးတဲ့နောက်ပိုင်းမာလီနိုင်ငံသမ္မတကပထမဆုံးချစ်ကြည်ရေးခရီးလာရောက်ခဲ့တာဖြစ်တယ်လို့ဆိုဖီယာဘက်စ်ကပြောပါတယ
် We can't tell yet what these cuts will mean for specific military missions but we know that
ဖြစ်တော့တာတွေဟာဘယ်စစ်စစ်ရေးတွေအတွက်အတိအကျထိခိုက်မှုရှိမယ်ဆိုတာအခုမပြောနိုင်သေးပါဘူးဒါပေမဲ့ပြင်သစ်အနေနဲ့အာဖရိကမှာစစ်ရေးအရာကာကွယ်ပေးဖို့တာဝန်ယူထားစေဆိုတာကိုတော့ကျွန်တော်သိပါတယ်
အာဖရိကတိုက်တခွင်အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေကိုတံပြန်စစ်ဆင်ရေးတွေမှာဥရောပမဟာမိတ်တွေအနေနဲ့တာဝန်တွေဝင်းတို့ဝင်ဘိုးတွေကိုမျှဝေယူကြပါလို့ပြင်သစ်သမ္မတအီမန်နျူအယ်မာခရွန်ကတိုက်တွန်းနေပါတယ်ရှင်
။ဒေါကင်ဆိုဝင်ပြောပြခဲ့တာပါရှင်။ခုတခါတော့အမေရိကန်ဘက်ကိုလည်းအလှည့်ပေးပါဦးမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်သမ္မတဖြစ်လာခဲ့တဲ့6လအတွင်းအရင်သမ္မတဟောင်းအိုဘားမားအစိုးရရဲ့နိုင်ငံခြားရေးမူဝါဒအတော်များများပြောင်းပြစ်မယ်လို့ကြေညာထားတဲ့အထက်ကတချို့တဝက်ကိုပဲအကောင့်ထဲပေါ်နိုင်ခဲ့ပါတယ်။သမ္မတထရမ့်ဟာပဲရစ်ရာသီဥတုဆိုင်ရာသဘောတူညီချက်နဲ့ TPP ပစိဖိတ်ရပ်ဝင်ကုန်သွယ်မှုအဖွဲ့ကနေထွက်ခဲ့ပြီးရုရှားနဲ့ကောင်းမွန်တဲ့ဆက်ဆံရေးထားရှိဖို့နှုတ်အားဖြင့်ထောက်ခံခဲ့ပါတယ်။ဒါပေမဲ့အီရန်နျူကလ িয়ার သဘောတူညီချက်လိုသမ္မတအိုဘားမားရဲ့တခြားမူဝါဒအမြင်တော်တော်များများကတော့ရှိနေတော့မယ်ဖြစ်ပါတယ်။ VOE သတင်းတောက်ပီတာဟိန်းလင်းရဲ့သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
လူလူနဲ့တွေ့ဆုံစကားပြောတဲ့နေရာမှာတော့သမ္မတထရမ့်နဲ့သမ္မတဟောင်းအိုဘားမားကိုမားစရာမရှိပါဘူးသမ္မတထရမ့်ပိုလန်နိုင်ငံဝါဆောမြို့မှာမိန့်ခွန်းပြောကြားခဲ့စဉ်မှာတော့သူဟာသမ္မတအိုဘားမားရဲ့နိုင်ငံတကာတန်တမန်ဆက်ဆံရေးလမ်းစဉ်နဲ့မပြောဘဲအနောက်နိုင်ငံတွေရဲ့စန်တန်ဘိုးဟာအကြမ်းဖက်ဝါဒရဲ့ချင်းချောက်မှုကိုခံနေရတယ်ဆိုပြီးတော့တတိပေးခဲ့ပါတယ
် Do we have the desire and the courage to preserve our civilization?
ကျွန်တော်တို့ကခင်မီလူမှုဖွဲ့စည်းဖြိုဖျက်ဖျက်ဆီးခံရမယ့်အခြေအနေနဲ့ရင်ဆိုင်နေရတဲ့အချိန်မှာဒါကိုထိမ့်သိမ်းကာဝယ်ဆက်ရှောက်ဖို့အတွက်ကျွန်တော်တို့မှာတတိတွေရှိရလားစံနာတွေရောရှိပါရဲ့လား
ဒါပေမဲ့အဓိကကြားတဲ့ကိစ္စတချို့မှာတော့သူဟာရွေးကောက်ပွဲအကျူကာလာတုန်းကသူပေးထားတဲ့ကတိတွေတိုင်လှုပ်ဆောင်နိုင်ခြင်းမရှိသေးပါဘူးအီရန်နိုင်ငံနဲ့ပတ်သက်ပြီးသမ္မတထရမ့်က
That Iran deal is the dumbest deal I think I've ever seen. I don't think I've ever
seen you clear the vote on you check out ကျွန်တော်မြင်မှုသမျှတွေမှာအညံ့ပြင်းဆုံးသဘောတူညီချက်ပါဒီလောက်ညံ့ပြင်းတဲ့သဘောတူညီချက်မျိုးကျွန်တော်တခါမှမတွေ့ဘူးပါဘူး
ဒါပေမဲ့သမ္မတတယောက်အဖြစ်နဲ့တော့သူဟာအီရန်နျူကလ িয়ার သဘောတူညီချက်ကိုဆက်ထားရှိဖို့အတွက်နှစ်ကြိမ်တိုင်တိုင်လက်မှတ်ထိုးခဲ့ရပါတယ်။ဒါပြင်နေတိုးအဖွဲ့ဟာခင်းနောက်ကျပြီးအသုံးမဝင်တဲ့အဖွဲ့အစည်းဖြစ်တယ်လို့ပြောခဲ့တာကိုလည်းပြန်ယုံသိမ်းခဲ့ရပါတယ
်။ I said it was obsolete. It's no longer up.
နေတိုးတပ်ဖွဲ့ဟာခင်းနောက်ကျပြီးအသုံးမဝင်ဘူးလို့ကျွန်တော်ပြောခဲ့ဥပါတယ်။ဒါပေမဲ့အဲ့လိုမဟုတ်တော့ပါဘူ
း။သမ္မတထရမ့်ဟာအိုဘားမားလက်ထက်ကအဓိကလှုပ်ဆောင်ခဲ့တဲ့သုံးခုကိုပြောင်းပစ်ခဲ့ပါတယ်။လူဝင်မှုစနစ်ကိုတင်းကျပ်တာအပြင် Pacific ရေဝန်နိုင်ငံများကုံသွယ်မှုပူးပေါင်းဆောင်ရွက်ရေးအဖွဲ့ TPP နဲ့ Paris ရာသီဥတုဆိုင်ရာသဘောတူညီချက်ကနေနှုတ်ထွက်ခဲ့ပါတယ
် The bottom line is that the Paris Accord is very unfair at the highest level
ချင်းအားဖြင့်ကတော့ Paris သဘောတူညီချက်ဟာအမေရိကန်ပြည်ထောင်စုပေါ်အလွန်မတရားရကျပါတယ
်ဒါပေမဲ့ G20 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ပြစ်တင်ဝင်မှန်မှုတွေခံရပြီးတဲ့နောက်သူ့ရဲ့ဆုံးဖြတ်ချက်တွေပြောင်းလာနိုင်တယ်လို့လည်းပြီးခဲ့တဲ့သတင်းဘက်က Paris မြို့ကိုရောက်ရှိစဉ်မှာပြောကြားခဲ့ပါတယ
် Something could happen with respect to the Paris Accord we'll see what
happens The best voting check ကတခခုဖြစ်လာနိုင်ပါတယ်ဘာဖြစ်မလဲဆိုတော့ကျွန်တော်ကြည့်ရတာပေါ့
သမ္မတထရမ့်ရဲ့မရေရာတဲ့ပြောကြားမှုတွေကနိုင်ငံကမှာရှုပ်ထွေးမှုတွေဖြစ်စေတယ်လို့နိုင်ငံသားဆက်ဆံရေးကောင်စီကနိုင်ငံသားရေးမူဝါဒအကဲခတ် Charles Goopchen ကပြောပါတယ
် There are deep seated questions aboutAmerican values
American ရဲ့စံတန်ဘိုးနဲ့ဒီအစိုးရအဖွဲ့သွားနေတဲ့လမ်းကြောင်းနဲ့ပတ်သက်ပြီးအခြေခံကြတဲ့မေးခွန်းတွေရှိပါတယ်ဒီအစိုးရအနေနဲ့လူပိန်းကြိုက်နိုင်ငံရေးမျိုးသားရေးဝါဒလမ်းကြောင်းကိုသွားမယ်ဆိုရင်အခုချိန်ကနေနောက်၄နှစ်လောက်ရောက်တာနဲ့တည်ငြိမ်တဲ့ပုံမှန်နိုင်ငံတကာဆက်ဆံရေးပေါ်မှာယုံကြည်မှုတွေအကြီးအကျယ်ထိခိုက်လာနိုင်ပါတယ
်ဒါပေမဲ့လည်းအခုချိန်ထိတော့တချို့အချက်တွေကြောင့်သမ္မတထရမ့်ရဲ့မူဝါဒတွေဟာအိုဘားမားလက်ထက်ကရှိခဲ့တဲ့မူဝါဒတွေနဲ့အတော်ကိုနီးစပ်နေတော့မဲ့ဖြစ်ပါတယ်အီရန်နိုင်ငံရဲ့ပတ်သက်ပြီးသူ့ရဲ့မူဝါဒဆိုင်ရာအကြံပေးဖွဲ့ရဲ့အကြံကိုလက်ခံခဲ့သလိုခီးသွွာလာခွင့်ကန့်သက်တဲ့ကိစ္စမှာတော့တရားရုံးကသမ္မတရဲ့အုပ်ချုပ်ရေးအမိန့်အတိုင်းအတာကိုကန့်သက်ခဲ့ပါတယ်။ဒါ့အပြင်မြောက်ကိုရီးယားကိစ္စမှာတော့သမ္မတထရမ့်ဟာအိုဘားမားတို့ကလိုပဲသူ့မှာနောက်ထပ်ပိုကောင်းတဲ့နည်းလမ်းမရှိဘူးဆိုတာကိုလက်ခံခဲ့ပါတယ်ခင်ဗျာ။
တော်ရရှိများရှင်။နယ်သာလန်နိုင်ငံမှာလွန်ခဲ့တဲ့10နှစ်အတွင်းရာဇဝတ်မှုတွေကျဆင်းလာတာ ပြမှုကျူးလွန်သူတွေအပေါ်အပြစ်ပေးတဲ့ပုံစံပြောင်းလဲလာရတာအကျဉ်းသားမရှိသလောက်ဖြစ်လာနေတာကြောင့်အကျဉ်းထောင်တွေပိတ်ပင်နေရပါတယ်။အကြီးတန်းအယုတ်ဆိုးတဲ့မှုခင်းတွေအပါအဝင်ရာဇဝတ်မှုသတင်းတွေမကြာခဏကြားနေရတဲ့မြန်မာနိုင်ငံမှာရောရာဇဝတ်မှုကြဆင်းရေးပြမှုကျူးလွန်သူတွေကိုပြုပြင်ရေးဘာတွေလုပ်နိုင်မလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
ရင်ကညတရက်လေးစနေညတရက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာတွေလို့သူတို့ကိုသူတို့တုံ့နှုံခေါ်ဝေနေကြသူတွေထဲမှာပြန်ပြေးဆွဲတပ်ဖြတ်ခံရမှုတွေလုံခြုံရေးတပ်ဖွဲ့တွေရဲ့လုံခြုံရေးဆောင်ရွက်ချက်တွေနဲ့ရင်ဆိုင်နေရပြီးဆိုရင်ကြောက်လန့်စိန်နဲ့နေထိုင်နေကြရပါတယ်။အစိုးရနယ်ကြားဆောင်စခန်းတွေကိုတိုက်ခတ်ခဲ့တဲ့စစ်သွေးကြွတွေကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေမြေလှမ်းရှာဖွေမှုစတင်ခဲ့ပြီးတဲ့နောက်မောင်တော်ဒေသတွင်တချို့နေရာတွေကိုပထမဆုံးအကြိမ်ဖြစ်နိုင်ငံတကာသတင်းထောက်တွေလည်းတွားရောက်သတင်းယူခွင့်ရခဲ့ပါတယ်။ဒေသခံတွေရဲ့ဆိုရင်မှုပဂရိမြေပြင်အခြေအနေတွေကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါရှင်။
ရခိုင်ပြည်နယ်မောင်တော်ဒေသတွင်းကကြေးရွာတွေမှာနေထိုင်ကြသူတွေကတော့အကြမ်းဖက်မှုတွေမလုံခြုံမှုတွေနဲ့ရင်ဆိုင်နေရတယ်လို့ဒေသခံတွေကသတင်းတောက်တွေကိုပြောခဲ့ကြပါတယ်။လုံခြုံရေးတပ်ဖွဲ့တွေကဒေသခံအမျိုးသမီးတွေအပေါ်အတ္တမပြုကျင့်မှုတွေရှိတယ်။အိမ်တွေကိုမိရှို့တဲ့နေမြေရှင်းလင်းရေးဆောင်ရွက်ချက်တွေအတွင်းဒေသခံတွေကိုနှိပ်စက်ညှဉ်းပန်းနေဆိုတဲ့ဆွတ်ဆွဲချက်တွေကတော့ဇက်တိုက်ဆိုသလိုရှိနေတာပါ။ဒါပေမဲ့မောင်တော်ဒေသတွင်အခုဖြစ်နေတဲ့အခင်းကျင်းသစ်ကလက်တယ်မပေါ်တဲ့ပြန်ပေးဆွဲတက်ဖြတ်ခံရမှုတွေများလာတာပါအဝိမဲရီဝိတခတ်တရံမျက်နှဖုံးဆွတ်ထားတဲ့ဓာလက်နဲ့ကင်လူစိုးတွေကကျူးလွန်လာလို့အစိုးရဘက်ကတော့ပြောပါတယ်မွတ်စလင်အတိုင်းဝိုင်းကောင်းဆောင်နေနောက်အစိုးရနဲ့ပူးပေါင်းဆောင်ရွက်သူတွေကိုလှုပ်ကြံတက်ဖြတ်သူတွေကပြစ်မှတ်ထားတာလို့အာဏာပိုင်တို့ကပြောတာပါမောင်တော်မြို့နယ်တင်းမေကျွရွာအခြေကဲမြို့တိုင်းရင်သားကိုကျော်တာဦးကတော့မိလောင်ပြင်ရှေ့မှာရပ်ပြီးတော့အခုလိုပြောခဲ့ပါတယ
်။သူကတော့အဲ့ဒါသူအခုဒါဒီရောဒီ
ရောရွာမှာကတော့လူတွေကအရန်ကိုစိုးရိမ်နေကြပါတယ်။လုံခြုံရေးမရှိဘဲတွားရလာရဖို့လဲလုံခြုံရေးအတွက်စိုးရိမ်ရပါတယ်လို့ပြောခဲ့တာပါ။မတိမငိမ်ဖြစ်နေတဲ့မောင်တော်ထေတာတွင်မှာကမွတ်စလင်အများစုဆိုပေမဲ့တခြားလူနည်းစုတိုင်းရင်သားတွေလည်းရောနှောနေထိုင်ကြပါတယ်။ဒေသရင်းကသူတို့ကိုသူတို့ရိုဟင်ဂျာတွေပါလို့ပြောဆိုကြတဲ့မွတ်စလင်တွေကိုတော့ဘင်္ဂလားဒေ့ရှ်ဘက်ကခိုးဝင်လာတဲ့ရွှေ့ပြောင်းတွေလို့အများစုကရှုမြင်ကြပါတယ်။ဒါပေမဲ့ရိုဟင်ဂျာတွေကတော့သူတို့ခါဘိုးစင်ပေါင်းဆက်ဒီဒေသမှာနေထိုင်ကြတာလို့တုံ့ပြန်ကြပါတယ်။တင်းမေကျွာကမွတ်စလင်တအုပ်ဖြစ်တဲ့ဆိုင်ကောင်အာတူးကတော့သူ့လုံခြုံရေးအတွက်ကြောက်ရွံ့နေသူပ
ါ။မနေ့ကျတ
ော့လဲကျတော့လဲဆိုင်ကောင်ဆိုတော့အစိုးရအတွက်လှုပ်လှုပ်ပေးရပါတယ်အချမ်းဖက်သမားတွေဝင်လာပြီးလူတွေကိုတပ်ဖြတ်မှာကိုစိုးရင်ရပါတယ်လို့ပြောသွားတာပါအစိုးရအတွက်လှုပ်လှုပ်နေသူတွေမကြခဏဆိုသလိုဖမ်းဆီးခေါ်ဆောင်သွားပြီးလက်တယ်မပေါ်ပဲတပ်ဖြတ်ခံရမှုသတင်းတွေကနေ့စဉ်ဆိုသလိုအစိုးရဘက်ကဖော်ပြနေတာပါကြီးကန်းပြင်နေသားဆောင်တပ်ဖွဲ့ရဲ့အကြီးအကဲဘူမှုချုပ်စန်းလွင်ကအခုလိုပြောပါတယ
်ကျင်းတက်တာဒီအလားဒါဒီကျွန်တော်တို့ဒီဒီရတည်ငြိမ်မှုကိုထိခိုက်တယ်ဒါမှုကင်းကြဆင်းရဲကိုထိခိုက်တဲ့အတွက်ကျွန်တော်တို့အခုကြည့်ကြည့်ရရဟာပေါ်ထုတ်ပြီးတော့မှဒီသူတို့ရဲ့ပါဝင်တဲ့သူပြုလွန်တဲ့သူတွေကိုကျွန်တော်တို့ဝင်ဆက်ပေါ်ထုတ်ခန်းစည်းတဲ့အခါမှာတဖြည်းဖြည်းနဲ့သူတို့ရွာဒီမှာမနေရဲပဲနဲ့ရှောင်ပြေးလာတဲ့အခါမှာတဖြည်းဖြည်းနဲ့ဒီမှုကင်းတွေကအခုဒီဖြစ်စဉ်တွေနောက်ပိုင်းမှာညော်နေလာတာပဲဖြစ်ပါတယ
်ဒါပေမဲ့ဒေတာတွင်းမှာတော့အပြန်အလှန်ယုံကြည်မှုကင်းမဲ့နေသလိုတိုက်ခိုက်မှုကိုစီစဉ်ကြိုးကင်သူဘသူဆိုရာနဲ့ပတ်သက်ပြီးကောလာဟာလတွေကြောင့်တည်ငြိမ်မှုကတော့ကင်းမဲ့နေစေဖြစ်ပါတယ်။ဒါအပြင်နေစဉ်ရက်ဆက်တက်ဖြတ်မှုသတင်းတွေကြောင့်ကြောက်ရွံ့မှုတွေကလည်းရှိနေပါတယ်ရှင်
။မတင်ကြီးထိုင်ပြောပြခဲ့တာပါရှင်။ထိုင်းနိုင်ငံမှာအကြီးကျယ်ဆုံးလူကုန်ကူးမှုနှိမ်နင်းရေးတရကအနေနဲ့ထိုင်းစစ်ဘုတ်ချုပ်တဦးအပါအဝင်အစိုးရအစ်မြင့်ရာရှိကြီးတွေနဲ့ရဲရာရှိတွေကိုနှစ်ရှည်ထောင်ဒဏ်တည်တည်ချမှတ်ခဲ့ပါတယ်။ထိုင်းနဲ့မလေးရှားနယ်စပ်မှာ2015ခုနှစ်တုန်းကလူကုန်ကူးခံရသူရုပ်အလောင်းတွေကိုအစုလိုက်ပြုံလိုက်တွေ့ရှိခဲ့တာကိုအခြေခံပြီးဖြစ်လာတဲ့အမှုကိစ္စရပ်တွေလည်းဖြစ်ပါတယ်။ဒါပေမဲ့ဒီမှုမှာကိုရီးလက်ရောက်ပါဝင်ခဲ့ကြသူတွေကတော့အိန္ဒိယနိုင်ငံတွေမှာလွတ်မြောက်နေဆဲဖြစ်တဲ့အကြောင်းဒီအမှုကိုအစကနေအဆုံးထိပါဝင်ကူညီခဲ့သူတဦးကပြောပါတယ်။သူ့ရဲ့လုံခြုံရေးအရာသူ့ရဲ့အမိကိုတော့ပြောဆိုခြင်းမရှိပါဘူးရှင်။ဒီအမှုကိစ္စမှာ ပေါ်ပေါက်လာအောင်ပါဝင်ကူညီခဲ့တဲ့အဲ့ဒီအမည်မဖော်လို့သူကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ကဲကျွန်တော်တို့လူကံတော့ဒီအချုပ်တပိရခိုင်ပြည်ပကမစရင်တချို့နဲ့ဘင်္ဂလားဒေ့ရှ်ပကမစရင်တချို့လူကုန်ကူတဲ့လူဆိုတာလေရရဆက်ဆက်လုပ်တဲ့လူတွေကိုကျွန်တော်တို့ကတရားဆွေးခိုင်းတာအဲ့လိုမျိုးလုပ်ခိုင်းတဲ့တရားလို့နဲ့ကျွန်တော်တို့အဲ့လိုပုံစံနဲ့လုပ်ခဲ့တာလုပ်ခဲ့တဲ့အခါကျတော့ဒီလိုမျိုးအကြီးကြီးတဲ့ပါလာမယ်ဆိုတော့ကျွန်တော်ကောင်းကင်မှာတော့မရှိဘူး။ကျွန်တော်တို့ရှိနေအောက်ခြေကလူတွေကိုပဲပြောင်းလဲလုပ်ပြီးရောမှကိုဘာကဒီဘင်္ဂလားဒေ့ရှ်ကမွတ်စလင်တချို့နဲ့ရခိုင်ပြည်ကမွတ်စလင်တချို့ကိုပဲအဲမီရောမကျန်တဲ့တချို့ကတော့ဟိုပေါ့ဒံဝေးတွေပါတယ်လေမရှာပြီးလုပ်ပေးမယ်လေကျွန်တော်တို့အဲ့လိုတင်ပြတယ်ဒါကတော့2015မှာတင်ပြတာနော်နောက်ပိုင်းမှာဒီအကြီးကြီးတွေနဲ့ကျွန်တော်ထိုင်ပြီးစကားပြောတဲ့အခါကျတော့သူရဲ့အဘော်ကရော်လေးကိုပြောင်းလေသွားပြီးတော့နောက်တစ်ခုကအဲ့ဒီအန်ဝါကိုဖိနေကမှသူ့ကိုဖိပြီးတော့မသူ့နောက်လိုက်သူတို့လူတွေရှိသေးတယ်မွတ်စလင်တွေအဲ့ဒါကိုကျွန်တော်သူကမပြားသေးပေးနေကျစ်သွားတာနောက်တမျိုးဖြစ်သွားတယ်ဒီလူကမလုပ်လဲဆိုတော့အကုန်လုံးကိုထိုင်ဗုဒ္ဓဘာသာပြီးအာဏာပိုင်ပြီးတော့ထိုင်မစင်းတွေကိုသွားဖျားပေးအဲ့ဒါနဲ့ကြောင်းမြင်ကျစ်သွားတယ်ကျက်ပနာ
အဲ့တော့အခုပြစ်ဒဏ်ဆင်းရဲချခံရတဲ့ဒီတရားခဏ၄၀ကျော်ပေါ့နော်စုစုပေါင်း103ဦးထဲမှာတကယ်ကျူးလွန်တဲ့သူတွေမပါဘူးလို့ဆိုလိုတာလားရှင်တကယ်ကျူးလွန်သူတွေကအခုချိန်ထိပဲလွတ်မြောက်နေစေပဲလားရှင
်ဟုတ်ပါတယ်ဒီလိုပဲအဲ့ဒါလေးကျွန်တော်ဆိုရကြည့်ကြည့်လို့ကတင်ထားတာတော့ပါလို့ရှိတယ်။ခင်ဗျားတို့ပြဿနာစီရအားနေတယ်။ဥမာဒီအန်ဝါကကျတော့ခမကဲမသူကဟိုဟာလေတာဝန်ခံပေါ့။ပြီးတော့သူ့နောက်ွယ်ကဘသူတွေရှိလဲဆိုတာဟာကိုကျွန်တော်တို့ကဖော်ထုတ်ဖို့လိုတယ်။ဒါကျွန်တော်တို့ကအကြီးကြီးစစ်စစ်နဲ့ဆာမန်လေးကျွန်တော်ပြောသင်ပြောထိုက်တယ်လို့ပြောပြပြီပေါ့နော်။တချို့ဟာတွေကလည်းကျွန်တော်တို့ကသင်လို့ထုတ်ပြောလို့မရဘူး
။အဲ့တော့
ပြီးတော့သူတို့မှလည်းဟိုဟာစည်ရင်းထဲမှာတော့ရှိတယ်လို့ပြောတယ်
အဲ့တော့စီးရင်ထဲမှာနောက်ထပ်ရှိရဲဆိုတော့အခု103သူတို့ဖမ်းထားပြီအဲ့ဒါအပြင်ကိုအစိုးရရဲ့သူတို့စီးရင်ထဲမှာတော့နာမည်တွေရှိနေပြီဒါပေမဲ့ဒီလူတွေကအဖမ်းမခံရသေးဘူးအခြေအနေဖြစ်နေတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့တချို့ဆိုရင်ရန်ကုန်မှာရှိတယ်ဒီကနေသွားပြီးအဲ့ဒီမှာရှောင်နေတာပေါ့နော်ရန်ကုန်တချို့ဆိုရင်ဒီမလေးရှားပိုင်းကျတော့အဲ့ဒါလေးအဲ့ဒီမှာပဲ CID မလေး CID ကဆိုဖမ်းပြီးတော့မှပတ်ဆိုင်ကြီးပြီးလုပေးလိုက်တာတော့ပါလို့ရှိတယ်ဒီလိုဆိုရင်ဒီနေ့ခြံခွဲပေးသွားတာလို့ရှိတယ်။တချို့ကတော့ရကိုင်ပြည်နယ်ကပဲရကိုင်ပြည်နယ်မှာမွေးတယ်။ဘင်္ဂလားဒေ့ရှ်မှာကြီးလာတယ်။တချို့ကလည်းနိုင်ငံခြားမှာကြီးလာတာ။တချို့ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံသားတွေပါတယ
်။မအင်ဂျင်နိုင်ကဆက်သွယ်မေးမြန်းတာဖြစ်ပါတယ်ရှင်။အခုကျမတို့အတန်းညွှန်နေတဲ့ရေဒီယိုအစီအစဉ် PP ချင်း87ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။အခုတော့ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါဦးမယ်ရှင်။
ပြည်ရနေအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆွဖက်မှုနဲ့သူ့ရဲ့မဲဆော့ဝဲတောင်းရှိသူတွေကြားဆက်နွယ်မှုရှိမရှိအထူးစုံစမ်းစစ်ဆေးမှုတွေမှာသူ့မိသားစုရဲ့ဗန္ဒာရေးကိစ္စတွေလို့မဆိုင်တာတွေကိုပါစစ်ဆေးလာမယ်ဆိုရင်တော့ဒါကဘောင်ကျော်တဲ့လုပ်ရဖြစ်လက်ခံနိုင်မှာမဟုတ်ကြောင်းသမ္မတဒေါ်နယ်ထရန့်ကနယူးယောက်တိုင်းစ်သတင်းစာနဲ့မေးမြန်းခန်းမှာပြောဆိုလိုက်ပါတယ်။ကိစ္စရဲ့ပေါင်းများစွာပေါင်းနဲ့မေးမြန်းခန်းအတွင်းရုရှားရဲ့စုံစမ်းစစ်ဆေးမှုတွေမှာဘေးထွက်နေဖို့ရှင်းနေချုပ်ဂျက်ဆက်ရှင်ဆုံးဖြတ်ခဲ့တဲ့အပေါ်မိနစ်မျိုးတဲ့သဘောထားကိုလည်းသမ္မတထရန့်ကပြောဆိုခဲ့တာပါ။ဒီလဆောင်းကကျင်းပခဲ့တဲ့ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံ20 G20 အစည်းအဝေးရဲ့ညစာဆောင်ဝတ်တစ်ခုမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဆွေးနွေးပြောဆိုမှုအသေးစိတ်ချက်လက်တွေထုတ်ပြန်ပေးဖို့အမေရိကန်သမ္မတအင်ပီရိုကညှင်းဆိုလိုက်ပါတယ်။နိုင်ငံကောင်းဆောင်တွေဆွေးနွေးတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့မနေ့ကသတင်းတော်တွေကမေးမြန်းချက်မှာတော့အင်ပီရိုပြောခွင့်ရသူဆာရာဟက်ခ်ဘီဆန်ဒါစ်ကမိတ်ဆွေညစာဆောင်ဝတ်မှာတာမန်တွဲဆုံမှုစာဖြစ်တဲ့အကြောင်းထုတ်ပြန်ခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မနေ့ကတွေ့ဆုံခဲ့ပြီးတဲ့နောက်ကျမ်းမာရေးဆက်ရှောက်မှုဥပဒေကိုပြင်ဆင်နိုင်မယ့်ယုံကြည်ချက်တွေအားကောင်းလာခဲ့ကြောင်း Republican လွှတ်တော်ကိုယ်စားလှယ်တွေကပြောဆိုလိုက်ပါတယ်။သမ္မတထရန့်ကတော့သမ္မတဟောင်းဘရက်ကိုဝါမလက်ထက်မှာပြတ်ထန်းထားတဲ့ဥပဒေကိုမပယ်ဖြစ်နိုင်ရင်အောက်ကလွှတ်တော်မှာရန်နာမဲ့အစီအစဉ်ကိုဖျက်ဖို့လဲတိုက်တွန်းထားတာပါ။အမေရိကန်ထက်လွှတ်တော်မှာဂျွန်မကိန်းမှာအုန်းနောက်ကင်ဆာဖြစ်နေတာကိုစစ်ဆေးတွေ့ရှိတဲ့ကြောင်း Phoenix မြို့ကမေယာကလန်နစ်စီယုံကမနေ့ကပြောဆိုလိုက်ပါတယ်အရီဇိုနာပြည်နယ်ရဲ့ Republican ထက်လွှတ်တော်အမတ်အသက်80ရွယ်မကိန်းရဲ့ဘဲဘက်မျက်လုံးပေါ်က5စင်တီမီတာရှိတဲ့သူကဲတစ်ခုကိုပြီးခဲ့တဲ့သတင်းပြကခွဲစိတ်ဖယ်ရှားရမှာကင်ဆာအချိတ်ကိုတွေ့ခဲ့တာဖြစ်ပါတယ
်ဂျာသာပရင်းနေညနေပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းကျဉ်ချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လွှင့်ရမှုကမက်ခင်ဖြူထွေးဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့စီစဉ်တွေကို VOA မြန်မာပိုင်းစီစဉ်အင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.